ဗြိတိန်ဘုရင်မကြီးဒုတိယမြောက်အလစ်ဇဘက်ရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုလန်ဒန်မြို့ကဝက်စ်မင်စတာဘုရားကျောင်းမှာစက်တင်ဘာ19ရက်တနင်္လာနေ့မှာပြုလုပ်သွားမှာဖြစ်ပါတယ်။ဒီနေ့မှာတော့ဘုရင်မကြီးရဲ့ရုပ်ကလပ်ကိုလန်ဒန်မြို့ကိုပြန်ပြီးတော့စတင်တည်ဆောင်နေပြီဖြစ်ပြီးတော့သူမကွယ်လွန်ခဲ့တဲ့ Balmoral Saint Andrew ကနေမိုင်150ကျော်အကွာမှာရှိတဲ့ Scotland ရဲ့မြို့တော် Edinburgh ကိုတည်ဆောင်ခဲ့ကြပါတယ်။6နာရီလောက်ကြာတဲ့ဒီခရီးစဉ်အတွင်းမှာ Aberdeen Dundee နဲ့ Perth မြို့တွေကိုဖြတ်သွားခဲ့ပြီးတော့ပြည်သူတွေကလည်းကာရဝပြူနှုတ်ဆက်ခဲ့ကြပါတယ်။ Edinburgh မြို့မှာတော့ဘီမာကြီးရဲ့ရုပ်ကလပ်ကို Holyrood House နန်းတော်မှာထားသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့ပြည်သူတွေကလာပြီးတော့ကာရဝပြူနှုတ်ဆက်ကြဖို့လည်းရှိနေပါတယ်။ဒီလောက်နေ့မှာတော့ဘီမာကြီးရဲ့ရုပ်ကလပ်ကို Saint Giles ဘုရားကျောင်းကိုတည်ဆောင်ပြီးတော့အင်္ဂါနေ့မှာတော့အဲ့ဒီဘုရားကျောင်းကနေပြီးတော့ Edinburgh လေစိတ်ကိုပို့ဆောင်ပြီးအဲ့ဒီကနေတော်ဝင်လေတက်လေရင်နဲ့ London မြို့ Buckingham နန်းတော်ကိုတည်ဆောင်မှာဖြစ်ပါတယ်။စက်တင်ဘာ14ရက်အင်္ဂါနေ့မှာတော့ Buckingham နန်းတော်ကနေ Westminster ခန်းမကိုဘုရင်တော်ဝင်မြင့်တက်နဲ့တည်ဆောင်သွားမှာဖြစ်ပါတယ်။အဲ့နောက်တော့ Charles ဘုရင်နဲ့တော်ဝင်မိသားစုဝင်တွေက Canterbury ဖုန်းတော်ကြီး Justin Welby နဲ့အတူဝတ်ပြုဆုတောင်းပွဲလုပ်ပြီးနောက်ပိုင်းမှာတော့လူထုကိုဖွင့်ပေးသွားမှာဖြစ်ပါတယ်။စက်တင်ဘာ15ရက်နေ့ကစပြီးတော့ Westminster ခန်းမကို၄ရက်အပြည့်ဖွင့်လှစ်ပေးသွားမှာဖြစ်ပြီးတော့19ရက်နေ့မနက်မှာတော့နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။ဘီအမ်အာဂျီရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုတော့တော်ဝင်မိသားစုဝင်တွေနဲ့ဗြိတိန်အစိုးရတာဝန်ရှိသူတွေအပြင်ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေနဲ့ကိုယ်စားလှယ်အဖွဲ့တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဘီအမ်အာဂျီရဲ့ရုပ်လောင်းကိုဝင်းဆာနန်းတော်ကိုတည်ဆောင်ပြီးတော့သူမရဲ့ကျင်းရတော်တော်ဝင်မင်းသားကြီးဖိလစ်ရဲ့အုတ်ဂူဘေးမှာမြုပ်နှံမှာဖြစ်ပါတယ်ခင်ဗျာ။